တိုင်းတိုင်းကလေးမျိုးမှာတော့စစ်ကောင်စီတပ်တွေဘက်ကမင်းညားကလူ3ယောက်ကိုဖမ်းဆီးသွားခဲ့ပြီးအဲ့ဒီဖမ်းဆီးသွားသူတွေထဲမှာအသက်မပြည့်သေးတဲ့လူငယ်တဦးလည်းပါဝင်တယ်လို့ကလေးမျိုးကန်တွေကပြောပါတယ်။အခုလိုအသက်မပြည့်သေးတဲ့လူငယ်တွေဖမ်းခံလိုက်ရတဲ့အတွက်မိသားစုဝင်တွေဘက်ကလည်းစိုးရိမ်မှုတွေရှိနေပါတယ်။ဒီကြောင့်အသေးစိတ်ကိုတော့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။တိုင်းတိုင်းကလေးမျိုးမှာတော့လူငယ်တဦးပါဝင်လူ3ဦးကိုစစ်ကောင်စီတပ်တွေကမင်းညားသကောင်ကျော်ချင်းကဝင်ရောက်ဖမ်းဆီးတာတွေလုပ်ခဲ့ပါတယ်။ညတော့နိုင်ခွန်းနဲ့နိုင်လောက်ကစကား50နဲ့ရောက်လာပြီးဖမ်းဆီးသွားခဲ့တာဖြစ်ပြီးတော့ဒီထဲမှာအသက်12နှစ်နဲ့15နှစ်အရွယ်အသက်မပြည့်သေးတဲ့လူငယ်တွေလည်းပါဝင်တယ်လို့ကလေးမျိုးကန်တူကပြောပါတယ်
။ဟိုကလေးမျိုးမှာညကလူ3ယောက်ဖမ်းခံရတယ်။အဲတယောက်ကတော့ဟိုညီမစီပွားရေးဘဏ်မှာစီပြန်လုပ်ထားတဲ့ဝန်ထမ်းလေ။သူနာမည်ကတော့အောင်မြမိုး။ညကတော့ကလေးမျိုးချက်ကြီးအောင်ဒီရက်ခွဲပေါ့။ည2နာရီလောက်ကြီးဝန်ထမ်းထားတယ်။ဟိုနောက်ပြီးတော့နောက်တယောက်ကျတော့ဟိုဒီနေနဲ့အကိုအန်းတာမတွေ့တော့သူကလေတာဖြားနာပြီးအိရတဲ့လဲနေကလေးအတက်က12နှစ်ပဲရှိသေးတယ်။အဲချမ်းမြောင်စီရပဲအီယာဝဒီလက်ဖိတ်ဆိုင်ကအဲကလေးကလည်းဟိုဖိုင်းနေတဲ့လူမတွေ့တော့ရှိတဲ့လူကိုခေါ်သွားပုံစံမျိုးဖြားလို့အိရတဲ့ကတော့မထနိုင်ဘူးလေ။တာဖြားနေအဲကလေးတယောက်ပါသွားတယ်။နောက်ပြီးတော့ကလေးမျိုးဘဲရင်လို့ခေါ်တဲ့နေရာနေအဲကျော်မင်းခန့်မောင်အဲအတက်က15နှစ်ပဲရှိသေးတယ်အတက်မပြည့်သေးတဲ့ကလေး2ယောက်ပါပေါ့နော်ညာဖမ်းတာလေ3ယောက်မှာ
ဘာကြောင့်ဖမ်းခံရလဲဆိုတာကိုစစ်ကောင်စီဘက်ကအခုချိန်ထိတရားဝင်သတင်းထုတ်ပြန်တာမရှိသေးပေမဲ့မိသားစုဝင်တွေကိုဖမ်းဆီးတာမရလို့ဖမ်းဆီးသွားတာမျိုးဖြစ်နိုင်တယ်လို့အဆိုပါကလေးမျိုးကန်ကဆက်ပြောပါတယ
်အဲဒီ12နှစ်သားကလေးရဲ့အဖေအမေကြတော့ဟိုဒီကလေးမဆန်းနေဖြစ်နေလေတပါသူတို့အိမ်ကိုလိုပဲဝိုင်းခံပြီးပေါ့နော်ဒီလိုသူ့အမေကတော့ညာတပိတ်တွေကိုလို့တော့အဲဒီတော့လည်းတစ်ခါဝမ်းကန်ပြီးအခုတစ်ခါကျတော့အဓိကတော့ဖေမီနဲ့အကူကိုဖမ်းနေတာမတွေ့တော့ရှိတဲ့လူဖမ်းတော့တဲ့ပုံစံမျိုးပေါ့
ဒီဖမ်းစည်းခံလိုက်ရတဲ့အထဲမှာအသက်15နှစ်အရွယ်မောင်ကျော်မင်းခန့်မောင်ဆိုသူကတော့ဒီနေ့မှပဲစစ်ကောင်စီတပ်တွေဘက်ကဖမ်းစည်းထားစင်မှာတည်ဆုံသွားခဲ့ပြီးသူ့ရဲ့ရုပ်အလောင်းကိုလာရောက်ထုတ်ယူဖို့နေ့လယ်ပိုင်းမှာအရက်ဝတ်နဲ့လူတစ်ယောက်ကရက်ွက်ကိုအကြောင်းကြားလာတယ်လို့ဖခင်ဖြစ်သူကိုကျော်ထင်ကပြောပါတယ်ဒါပေမဲ့အလောင်းကိုထုတ်ယူဖို့သွားစင်မှာတော့ရဲစခန်းကတည်ဆုံးတာမဟုတ်ဘူးလို့ပြန်ပြီးပြောကြခဲ့ကြောင်းပြောပါရယ်။မင်းညာပိုင်းကကလေးမျိုးမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်လူ၄ဦးတည်ဆုံးခဲ့တယ်လို့ဒေသခံတချို့ကပြောနေပါရယ်။ဒီကိစ္စနဲ့ပတ်သက်ပြီး VOA အနေနဲ့တရားတည်ပြနိုင်ရင်တော့မရှိသေးပါဘူး။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကမောင်ကျော်မင်းခန့်မောင်ကိုဝန်ခံငိုင်းတာတွေရှိတယ်လို့သတင်းတွေထွက်ပေါ်နေပြီးအဲ့ဒီအတွက်လဲစိုးရိမ်မိတယ်လို့ဖခင်ဖြစ်သူကိုကျော်ထင်ကပြောပါရယ်။
ဒီညကလူတင်ဖြစ်တဲ့ဖြစ်စဉ်က7နှစ်ခွဲလောက်ဖြစ်တာည7နှစ်တော့ဘဝ7နှစ်ကျော်ဦးတနာတော့ဖြစ်တာဆိုတော့ကျွန်တော်သားမှာကသူ့မှာဗာလဲလောက်မပါဘူးလေ။အခုပြီးတော့ဦးမအဲ့မှာအဲ့ရက်ကွက်ကဒီအဲ့ဒီလူကြီးရက်ကွက်အင်းလိုက်ချင်းတော့တာကတနက်နေ့ဖြစ်တာတနက်တိုင်းရဲ့အချိန်ကြီးတာပြီးတော့စစ်ကားလေးလာတာစစ်ကားလေးလာပြီးတော့တနက်ကကြားတာအဲ့ဒါကြီးပြောရဆိုတော့ကျွန်တော်သားကိုအဲ့ဒီကိစ္စကိုလွဲချမှာတော့ကျွန်တော်ကဆိုရင်လားမတည်ဘူးစိန်ပေါ့ဆိုရင်လားကျွန်တော်ဆိုရင်တော့ပြစ်နာစစ်ချိုးရင်းမှာဆိုတော့ပြည်တယ်မှာသူကကျွန်တော်ညီဦးချဘူးတည်ဘူးတာကတော့ဒီရောက်မှမတရားနေဖြစ်တာတော့မဟုတ်လည်းဟုတ်လည်းဝန်ခံနိုင်တာတော့ဆိုတော့ကျွန်တော်အသားကိုအဲ့လိုနှိမ့်ချက်လို့ညာတည်တော့မှာဒါမှမဟုတ်ဒီလည်းဒါကတော့မတည်ဘူးဆိုတဲ့အဲ့ဒီဟိုကိစ္စပေါ့ဒီကိစ္စကိုမဟုတ်ဘဲဝန်ခံနိုင်တာမျိုးဖြစ်ပုံချက်တာမျိုးတွေတုတ်တက်မှာကျွန်တော်အသားဆိုရင်လည
်းဒီညှဉ်းပန်းနှိမ့်ဆက်မှုတွေကြောင့်တည်ဆုံးတာတွေအတော်များများရှိခဲ့တာကြောင့်ဖန်စီခံရသူတွေရဲ့မိသားစုဝင်တွေကစိုးရိမ်ပူပန်မှုတွေရှိနေတာပါဖမ်းဆီးပြီးတဲ့နောက်ရုပ်လောင်းကိုပြန်လာယူဖို့မိသားစုကိုအကြောင်းကြားတာမျိုးတွေလည်းရှိနေပါတယ်အခုဆိုရင်စစ်ကောင်စီဘက်ကအာဏာသိမ်းခဲ့တာလေးလကျော်လာခဲ့ပြီဖြစ်ပြီးတော့အဲ့ဒီလေးလကျော်ကာလအတွင်းမှာအခုချိန်ထိဆက်လက်ဖမ်းဆီးခံထားသူ 9,000 လောက်ရှိပြီးတည်ဆုံးသူကတော့850ရှိတယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AABB ကသတင်းထုတ်ပြန်ထားပါတယ်မြန်မာစစ်ကောင်စီကတော့ AABB စီးရင်ဟာချက်ကားထားတာဖြစ်ပြီးတော့အမှန်တကယ်တည်ဆုံးသူကတော့300နီးပါးပဲရှိတယ်လို့ပြောပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ